ုမင်းသွေးတဲ့ပညာရေးမြင့်တင်မှုအကောင့်တဲ့ဖော်ရေးကော်မတီအကူလုံတဲ့အစည်းအဝေးကိစ္စပေါ့နော်အဲ့ဒီမှာဟု
တ်ကဲ့ဆက်
ကျောင်းဆရာတမကတို့နောက်တစ်ခါကျောင်းသားတမကတို့ကနေပြီးတော့ဒီအစည်းအဝေးမတက်တော့ဘဲနဲ့ထွက်လာတယ်ဆိုတဲ့သတင်းတွေကျွန်တော်ကြားလို့လေအဲ့ဒါဘာကြောင့်ဖြစ်တာလဲနည်းနည်းပြောပြပါဦ
းဟုတ်ဒီဆရာတမကတွေအနေနဲ့ကပထမတစ်ခေါက်လိုအပ်နေတဲ့အစည်းအဝေးတွေမှာ NNI ရဲ့မူပေါင်းတွေကိုဒီဆွေရဘက်ကမဆွေးနွေးတဲ့အတွက် NNI ရဲ့နောက်ဟောထဲမှာပါတဲ့အဖွဲ့တွေကကန့်ကွက်စွာထုတ်ပြီးတော့အဲ့ဒီအစည်းအဝေးကိုမတက်ရောက်ကြအောင်ကျွန်တော်ဘာကတာအပောင်းပေါ့အလုံးမတက်ရောက်တော့တမရုံညွှန်ကြားမှုချုပ်ဦးစောထေးကတက်တက်ဖုန်းဆက်ပြီး personally လှမ်းပြီးတော့ပြန်ပြီးတော့ညှိနှိုင်းပါမယ်ဆိုပြီးဆရာတမကအပေါင်းကျောင်းသားတမကတွေခေါ်တယ်အဲ့တော့ဒီဘွဲမတိုင်ငယ်ပြန်ညှိနှိုင်းတယ်အရှင်ပညာဦးစီးဌာနအောက်မြောက်ပါပြုံးမှာဆိုတော့အဲ့ကျွန်တော်တို့ညှိနှိုင်းတဲ့အချိန်မှာသူတို့တွေကမူပေါင်းတွေချတဲ့အထဲမှာဆရာတမကကိုပြန်ဖိတ်ပါမယ်အနန္ဒီယာရဲ့ချထားတဲ့မူချမ်းကိုပြန်ပြီးလက်ခံလောက်တဲ့အထိညှိပါမယ်ဆိုပြီးပြောတယ်ပေါ့တကယ်တမ်းကျွန်တော်တို့စီကိုတီဝေးဖိတ်စာတွေပို့တဲ့အချိန်မှာတက်ဆိုင်ရာတက္ကသိုလ်ကြီးရဲ့ပေါမောက်ခတွေကိုပူးရဲစီးရင်ပါဆရာမမတက်ရောက်လို့ကြောင်းသိရှိရပါသဖြင့်ဆိုတဲ့ပုံစံနဲ့ဒီဆရာဆရာမတွေကဒီအစည်းအဝေးကိုတက်ရောက်ချင်လို့ဘူလာလုံငန်းတာဝန်တွေမထိခိုက်စေပဲခွင့်ပြုနိုင်ပါကတက်ရောက်ခွင့်ပြုပါရန်ဆိုပြီးတက်ဆိုင်ရာပေါမောက်ခတွေကိုအကြောင်းကြားတယ်အဲ့ဒီစကလုံးကိုဆရာမတွေကသဘောမကျတော့ယူသားမှုမရှိဘူးလို့မြင်တယ်ပထမလုံငန်းညီနိုင်အစည်းအဝေးမှာပါတဲ့ဖွဲ့စည်းခြင်းချင်းဆွေးနွေးပွဲကိုဆွေးနွေးပွဲအပြန်အလှန်လေးစားမှုရှိရမယ်ဆိုတော့အဲ့မူပေါင်းချိုးဟောက်တယ်ဆိုပြီးတော့သူတို့ရဲ့ဂုဏ်သိက္ခာတေးတေးအောင်လုပ်တယ်ဆိုပြီးဆရာမတွေကဥစ္စာတွေပြောနေတဲ့အချိန်မှာပဲသူတို့ကဟိုကန့်ကွက်ကြောင်းပြောပြီးတော့အခမ်းအနားအစမှာပဲအကုန်ထွက်သွားပေါ့အဲ့မှာကျွန်တော်တို့ကျောင်းသားတမကတွေကလည်းဒီဆရာမတွေအပေါ်မှာတူးချင်းဘိုင်နေနဲ့ဖိတ်တဲ့ကိစ္စရယ်ဆရာတမကဆိုတဲ့ဥစ္စာကိုလုံးဝဒီဖိတ်စာထဲမှာမထည့်ထားဘူးဆိုတဲ့ဟာနောက်ဆရာတမကတွေတက်ဆိုင်ရာဆရာတွေတာဝန်ယူထားတဲ့ယာတူးတွေကိုထည့်ပြီးမဖိတ်ဘူးဆိုတဲ့ဥစ္စာအဲ့ဥစ္စာတွေအပေါ်မှာဒီအစည်းအဝေးကပွင့်လင်းမြတ်တာမှုမရှိဘူးပြီးတော့ယူသားမှုမရှိဘူးလို့ကျွန်တော်လည်းယူဆတယ်ဆိုပြီးတော့ကျွန်တော်လည်းဘဂဒတကဒကတာဖာသုံးခုလုံးအဲ့အစည်းအဝေးကိုတပိတ်မှောက်ပြီးထွက်လာတယ်
ဆိုတော့အခုကဒါပညာရေးမူဝါဒနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းလို့မရတဲ့အဆင်မဟုတ်သေးပဲနဲ့ဒီအဖွဲ့အစည်းအရာကိုအတိအမှတ်မပြုဘူးဆိုတော့အဆင်လောက်နဲ့ဒီအစည်းအဝေးကိုတပိတ်မှောက်ခဲ့ကြတာပေါ့
အဓိကတော့နောက်ကအကြောင်းအရာကဒီအဖွဲ့အစည်းကိုအတိအမှတ်မပြုတာပြီးတော့ပုဂ္ဂိုလ်ရဖိတ်တာတွေရဲ့အဓိကအချက်မဟုတ်ပါဘူးအဓိကအချက်ကဒီပညာရေးဆိုင်ရာမူဝါဒကိုဆွေးနွေးတဲ့နေရာမှာကျွန်တော်တို့နိုင်ငံထဲမှာအဖွဲ့ရ၃ဖွဲ့ကွဲနေတာတော်တော်ရဲရနေပြီးတော့လုပ်တဲ့ပညာရေးမြင့်တင်မှုကော်မတီရဲ့နောက်ပြီးတော့တမန်ရုံးကလုပ်တဲ့ကော်မတီရဲ့နောက်တော်တော်ပြင်ပစုဖွဲ့တွေကနေပြီးတော့အလုံးပိုင်းပြီးတော့လှုပ်ထားတဲ့အနန္ဒီယမူကြိုင်းအဲ့တုံးခုကွဲနေတဲ့အချိန်မှာတမန်ရုံးကလုပ်တဲ့အဖွဲ့နဲ့တော်တော်ပြင်ပအစုဖွဲ့တွေလုပ်တဲ့အနန္ဒီယနဲ့စပြီးဆွေးနွေးညီနိုင်တဲ့အပိုင်းမှာပဲသူတို့ကမူပေါင်းတွေချဖို့သဘောမတူသေးဘဲနဲ့ဒီစည်းဝေးကြမှာစပြီးသဘောတူမယ်လို့ပြောပြီးတော့သူတို့လှုပ်ချင်ရလှုပ်သွားတဲ့ပုံစံဖြစ်သွားတာပါကျွန်တော်ကဒီစည်းဝေးဆက်ဆက်ခြင်းမှာတင်တပိတ်မှောက်ပြီးထွက်လာခဲ့တော့ပရမတရင်းနေတက်တဲ့အချိန်မှာအဲ့လိုမျိုးဖြစ်နေပါဒါပေမဲ့ညနေအစည်းအဝေးပြီးမှကြံခဲ့တဲ့အနန္ဒီယနက်ဝေါ့ကကြံတဲ့အဖွဲ့ကြီးအားပါသူတို့ဆွေးနွေးခွင့်မရတဲ့ဥစ္စာပေါ်မှာသူတို့အမြင်ကတမျိုးပြောင်းလဲသွားပါဒါပြီးတော့တမန်ရုံးကဆွဲထားတဲ့သူတို့ရဲ့မူကြမ်းတွေအပေါ်မှာသူတို့ကဟိုနယ်လေးပိုင်းနဲ့ဒီဖွဲ့စည်းရေးတက်ပါတယ်ဆိုပြီး confirm လုပ်ချင်တဲ့ပုံစံမျိုးရှိပါတယ်
အဲ့တော့အခုဒီပညာရေးမြင့်တင်မှုအကောင့်ထည့်ဖော်ရေးကော်မတီဆိုတာဒီတမရလက်အောက်မှာဖွဲ့ထားတဲ့ကော်မတီလားလွတ်တော်အောက်မှာဖွဲ့ထားတဲ့ကော်မတီလား
ဟုတ်ကဲ့ဥစ္စာထေးပြောကြချက်အရာကျွန်တော်တို့ဒီစီဝေးမတိုင်ခင်လုပ်ငန်းညီနိုင်စီမှာသူကပြောလဲဆိုတော့သူတို့တွေကတမန်ရုံးကနေပြီးတော့ခိုင်နေတတိကြတော့ပညာရေးမြင့်မှုလုပ်ငန်းကော်မတီပါတဲ့ဒီလွှတ်တော်နဲ့ဘာမှမဆိုင်ပါဘူးဆိုတော့ကျွန်တော်ကလွှတ်တော်ရဲ့လက်အောက်မှာရှိနေတဲ့ဒီပညာရေးကော်မတီကိုဖိတ်ပေးလို့ရမှာဆိုတော့သူတို့အဲ့ဒါကိုလွှတ်တော်လှမ်းပြီးဖိတ်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြောပါတယ်အဲ့တော့လွှတ်တော်ကနေပြီးတော့ဒေါက်တာတယောက်လာတက်ပါတယ်သူကလည်းဖွဲ့စည်းကိုစားပြုမဟုတ်ပါဘူးလေသူကသူ personally လာတက်တာပါဆိုပြီးတော့လာပါတယ်အဲ့တော့ဒီဟာကတော့တမန်ရုံးကနေပြီးတော့တီးတက်လုပ်တဲ့ပုံစံပါ
အဲ့တော့ဒီကိုမင်းသွေးသိန်းတို့အဖွဲ့တွေပေါင်းပြီးတော့ဆွဲထားတဲ့မူဝါဒကိုဒီအစိုးရရဲ့ဒီပညာရေးကော်မတီကနေပြီးတော့လက်မခံတာဘယ်လိုအချက်တွေလဲခင်ဗျာ
အဓိကအချက်ကဒီဒိုင်နာဖာသာကိုသက်ဆိုင်ရာဒိုင်နာဖာသာလိုက်တပါတာထည့်တင်ရမယ်ဆိုဟောသူကလုံးဝသဘောမတူတာအဲ့ဟာလေအဓိကအချက်တစ်ချက်ပါတယ်အနန္ဒီယမှာပါတဲ့ဥစ္စာနောက်ပြီးတော့ကျောင်းသားကကယ်ကူလန်ကိုရွေးချယ်ခွင့်ရှိတယ်ဆိုတဲ့ဥစ္စာပါလေသူတို့သဘောမတူတာပေါ့
သူတို့သဘောမတူတာတွေကအားလုံးဘယ်နှချက်လောက်ရှိလဲ
ညီနိုင်တဲ့အချက်ကအဲ့နှစ်ချက်ပါကျန်တဲ့အချက်တွေမှာကအရှိ့မရောက်ဘဲနဲ့အဲ့ညီနိုင်တဲ့အချက်မှာတွင်ပဲသဘောမတူဖြစ်နေတော့သူတို့ကဒီအစည်းအဝေးမှာပဲထည့်နိုင်ပါမယ်ဆိုပြီးပြောထားတဲ့အတွက်ဒီစီဝေးကိုတက်မယ်ဆိုပြီးတော့ဆုံးဖြတ်ပြီးဒီစီဝေးစာလုံးဖြစ်သွားတာပါအမှန်ကဒီစီဝေးလုံးဖြစ်တဲ့ပုံစံကျောင်းသားတမကတွေနဲ့ဆရာတမကတွေကအနန္ဒီယရဲ့သဘောထားမှုကောင်းကြီးဆွေးနွေးပါဆိုပြီးတော့ဝိုင်းကြောကြလုံးလုံးဒီဒုတိယစီဝေးဖြစ်သွားတာပါ
အဲ့တော့အခုစီဝေးကိုဒီတပိတ်မှောက်လိုက်ပြီဆိုတဲ့အခါကျတော့ဒီပညာရေးမူပေါင်းတွေနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာဘာကသားရဲ့သဘောထားဘယ်လိုရှိမလဲဗျ
ကျွန်တော်ဘာကသားတော့အနန္ဒီယရဲ့မူပေါင်းအတိုင်းပဲရည်တည်မယ်ဆိုပြီးတော့သဘောထားကြိုင်ထားပါတယ်ကျွန်တော်ဆရာတမကတွေနဲ့ရော နောက်ကျန်တဲ့တက္ကသကာသဖကျောင်းသားတွေပါဆွေးနွေးတဲ့အချိန်မှာအကြမ်းမြင့်တက်မှတ်ထားတဲ့အကြောင်းအရာကဒီသမရာယုံကပညာရေးမြင့်တင်မှုကော်မတီဦးဆောင်တဲ့ပညာရေးမှုချုပ်ဦးတော်ထေးအပါအဝင်အဲ့အဖွဲ့အစည်းကကျွန်တော်တို့ဒီအပိုင်းနဲ့မှာတစုံတရာ response ပြန်မလာမချင်းကျွန်တော်တို့ဒီအစည်းအဝေးကိုမတက်ပါဘူး။ဖွဲ့စည်းကိုလည်းအတူမှတ်ပြုတယ်။ကျွန်တော်တို့ NNI ကချပြထားတဲ့ NNI မူပေါင်းတွေကိုလည်းချပြီးဆွေးနွေးမယ်လို့သူတို့ကတိခံပြီးတော့ခေါ်လို့ရှိရင်တော့ကျွန်တော်တို့တက်ပါမယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးပဲနော်ကွန်မင်းသေးတယ်နော်
။ဟုတ်ကဲ့ပါ